ထိုင်းမြန်မာနယ်စပ်တောက်တီနယ်မဲဆောက်မြို့ကရွှေပြောင်းအလုပ်သမားတွေကြားမှာအဆုလိုက်ပြုံလိုက်ကိုဗစ်ရောဂါကူးစက်မှုတွေများလာတဲ့အတွက်ဩဂုတ်လ18ရက်နေ့ကစပြီး3ရက်ဆက်တိုက်တရုတ်နိုင်ငံတို့ကာကွယ်ဆေးတွေထိုးပေးနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းတော်ဝင်မိသားစုနဲ့ပတ်သက်တဲ့အဖွဲ့အစည်းတစ်ခုကနေစီစဉ်ပြီးမဲဆောက်ကရွှေပြောင်းအလုပ်သမား2000ကျော်လောက်ကိုကိုဗစ်ကာကွယ်ဆေးစတင်ထိုးပေးခဲ့တာပါ။၃ရက်ဆက်တိုက်ကိုဗစ်ကာကွယ်ဆေးထိုးပေးရမှာလူ2000ကျော်လောက်ဟာကာကွယ်ဆေးတွေထိုးနိုင်ခွင့်ရခဲ့တယ်ဆိုပြီးရောင်ကြီးဥတော်သမားအဖွဲ့ကမဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကပြောပါတယ်
။မဲဆောက်ဖိုင်ရှင်ကြီးနဲ့အဲ့ဒါပုဂ္ဂတိကအဖွဲ့ကြီးရဲ့ပူအောင်ပြီးစီစဉ်တယ်လို့ဒီလိုပဏာမတိရပါတယ်။အဲ့ဒီပထမနေ့မှာတော့950ဇာတို့ပေါ့နော်။သူက950ဇာသူတို့ဟိုတက်မှတ်ထားတယ်လို့ပြောတယ်။နောက်ရက်ကျတော့18ရက်နေ့ထိုးတယ်19ရက်နေ့မှာကျတော့မဲဆောက်စည်းထဲမှာထိုးတယ်လို့ပြောတယ်ဆက်ကွယ်18 19ပေါ့နော်အားလုံးလူကြီးတွေကပထမရက်ကတော့950နောက်က850လို့နောက်900ဆိုတော့လူကြီး1000ကျော်လောက်ထိုးတယ်လို့ပြော
စည်ရင်ပေးသွင်းထားသူတွေများပေမဲ့အကုန်လုံးကိုကာကွယ်ဆေးထိုးနိုင်ဖို့ကတော့မလွယ်ကူသေးပါဘူးစည်ရင်ပေးသွင်းထားသူအထောက်ထားပြည်စုံသူတွေကျန်းမာရေးအခြေအနေကောင်းသူတွေကိုသာတေချာစီစစ်ပြီးကာကွယ်ဆေးကိုထိုးနိုင်ပေးခဲ့တယ်လို့လည်းဆိုပါတယ်
ထိုးရတဲ့လူတွေကလုံငယ်ရှင်တွေကနေပြီးတော့သူတို့တောင်းထားတဲ့ဖောင်ပေါ့နော်အဲဒီဖောင်ထဲမှာဘာတွေပါလဲဆိုလို့ရှိရင်လက်ရှိကင်ထားတဲ့အထောက်ထားလက်မဲ့စုံတွေကပါရတယ်အသက်ပါရတယ်ပိုလေးချိန်ပါရတယ်နာမည်ပါရတယ်ပြည်သူလူရန်ပေါင်းတွေပါရတယ်တော့ယောဂနဲ့ဆိုင်တဲ့ဟာပေါ့နော်အဲဒီပတ်သက်တဲ့ဟာတွေအော်ဝေးစီထူးတဲ့နဲ့ဒီရိုးစာလူဖြစ်တယ်ဆိုတဲ့ဟာတွေပေါ့နော်အဲ့ဒါမျိုးဖြစ်တယ်ဆိုတဲ့အဲကျမကြီးစစ်စစ်ချက်ဒီပါတယ
်မဲဆောက်မြို့မှာတော့ပြီးခဲ့တဲ့ဂျွန်လကစပြီးမြန်မာလူသမားတွေအစုလိုက်ပြုံလိုက်ကူးစက်မှုတွေဖြစ်ပြီးလူ20ထက်မနည်းတေဆုံးမှုတွေဖြစ်လာတာကြောင့်ရှေ့ပြောင်းလူသမားတွေကြားထဲမှာလည်းကာကွယ်ဆေးထိုးပေးတဲ့အစီအစဉ်တွေဖြစ်လာတယ်လို့ယူဆရကြောင်းဆက်ပြောပြပါတယ
်ဟာတတိယလိုင်းမှာကမဲဆောက်မှာကအစုလိုက်ပြုံလိုက်အလားဒီ open 90ယောဂကူးစက်ခံရတဲ့အလို့သမားအုပ်စုတွေများတယ်လို့ဒေသတွေမှာရှိထိုင်းနေလေအလို့များကူးစက်ခံရတယ်ပြီးပြီဆိုလို့ရှိရင်အတေးပြောက်တွေကလည်းဆက်ပြီးတွင်းမြင်လာတာရှိတယ်ပေါ့နော်။အာတရုံကြီးရဲ့တရားဝင်ကြီးရတာကိုတရက်ကို၄ရက်၅ရက်စသဖြင့်ပေါ့နော်အဲ့လိုပေါ့နော်အဲ့လိုမျိုးကြီးအဲ့လိုမျိုးကြီးကိုဆုံးတဲ့အပိုင်းပိုင်းတွေရှိတာတော့အာပြောမယ်ဆိုလို့ရှိရင်မက်ဂရန်ထဲမှာပဲဒီတက်တဲ့လိုင်းမှာလည်းပဲအရောက်20လောက်ပေါ့နော်တွင်းရဲ့20လောက်ကအပြတ်ဆုံးရှုံးရတယ်ဆိုတဲ့ဟာလေမက်ဆောက်စီထဲမှာအပါဝင်ပေါ့နော်မက်ဆောက်စီထဲမှာလည်းကိုဗစ်ရောဂါနဲ့ဆုံးတာတွေရှိလာတယ်ပေါ့အဲ့လိုတွေဖြစ်လာတဲ့ခါကျတော့ဒီအရေးပေါ်ကာကွယ်ဆေးထူးမှုဖြစ်လာတယ်ကျွန်တော်တို့ကဒီလိုသုံးသပ်တယ်
ကိုဗစ်ကူးစက်မှုတွေများလာကြောင်းအနီးရင်ရောင်အဆင့်တက်မှတ်ပြီးညမထွက်ရအမိတ်ပါဝင်ကန့်သက်ပိတ်ဆို့ထားတဲ့ပြည်နယ်29ခုထဲမှာတော့တက်ပြည်နယ်လည်းပါဝင်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာသက်တမ်းတစ်သောင်းနီးပါးအထိရှိလာပြီးဩဂုတ်လ20ရက်နေ့တနေ့တည်းကူးစက်သူ2000နီးပါးအထိရှိပြီးသေဆုံးသူကလည်း200ကျော်ရှိပါတယ်။နေ့စဉ်လည်းထောင်ချီကူးစက်နေပြီးလူအတော်များများကတော့ကာကွယ်ဆေးထိုးနိုင်ခွင့်မရကြသေးပါဘူးရှင်။